ပြင်သစ်နိုင်ငံမှာအယ်ဂျီးရီးယားနဲ့မော်ရိုကိုနယ်ဝါဆန်ကျော်တဲ့လူငယ်တဦးကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့ပြီးတဲ့နောက်မှာစူပူအောင်ကြွမှုတွေ၃ညဆက်တိုက်ဖြစ်ပွားနေလို့အများပြည်သူတရားဥပဒေဆောင်ရေးကိုရက်တန့်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုအစိုးရကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ညကုနိုင်ကစပြီးပြင်သစ်နိုင်ငံတဝန်းဘတ်စကားနဲ့ယထာသွာလာမှုအားလုံးကိုရက်တန့်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုပြည်ထရေးဝန်ကြီးဌာနကညွှန်ကြားလိုက်တာပါ။အကြမ်းဖက်မှုတွေနှင်းနှင်းနိုင်ဖို့လာမယ့်နိုင်ရီအနေငယ်ကအဆုံးဖြတ်ပေးမှာဖြစ်ပြီးစူပူအောင်ကြွမှုကိုနှင်းနှင်းနိုင်ဖို့ကြိုးစားနေတဲ့ရဲအရာရှိတွေနဲ့မိသက်တပ်ဖွဲ့တွေရဲ့အားထုတ်မှုကိုအားကိုးအသိမှတ်ပြုကြောင်းပြည်ထရေးဝန်ကြီးဂျာလျယ်ဒမနင်းကပြောပါတယ်ဒီစူပူမှုမှာရဲအရာရှိ4000လောက်ဖြန့်ကျက်ချထားပြီးရဲအရာရှိ200ကျော်တန်ရန်ရရှိခဲ့ပါတယ်တောက်ကြနေဒီစူပူသူလူ185ဦးကိုဖမ်းဆီးတာကြောင့်အာနာဝိုင်နီကပြောပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလည်းဘယ်ဂျီယံဥရောပသမဂ္ဂနိုင်ငံများထိပ်သီးအစည်းအဝေးတက်ရောက်နေတာကနေရပ်တန့်ပြီးတောက်ကြနေကချက်ချင်းဆိုသလိုပြန်ရောက်လာပါတယ်။ပြင်သစ်အစိုးရကက်ဘိနက်အဖွဲ့ရဲ့2ရက်အတွင်းဒုတိယအကြိမ်မြောက်ခေါ်ရတဲ့အရေးပေါ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။သူကစူပုံကြွားမှုကိုလုံဆော်တဲ့ဗီဒီယိုဖိုင်ကိုဖယ်ရှားဖို့နဲ့အကြမ်းဖက်မှုဖြစ်အောင်လုံဆော်ပေးတဲ့သုံးဆွဲသူတွေကိုထုတ်ဖော်ပေးဖို့ဆိုရှယ်မီဒီယာကိုတောင်းဆိုခဲ့ပါတယ်။ပြင်သစ်ဝန်ကြီးချုပ်အယ်ဇဘန်ဘွန်ကလည်းအကြမ်းဖက်မှုကိုလုံးဝသတိခံမှာမဟုတ်ဘဲနီလန်းကိုသုံးပြီးရပ်တန့်သွားမယ်လို့ပြောဆိုထားပါတယ်။